မြောက်ကိုရီးယားကနေအမေရိကန်စစ်လေယာဉ်နဲ့တည်ဆောင်လာတဲ့ကျဉ်ကျဉ်ရုပ်လောင်းတွေပါဝင်တဲ့တစ်တာ55ခုဟာလွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကကိုရီးယားစစ်ပွဲအတွင်းကျဆင်းသွားတဲ့အမေရိကန်စစ်သည်တွေဖြစ်တဲ့အကြောင်းသမ္မတအင်ဂျီနီယာကမနေ့နောက်ပိုင်းမှာပဲကြေညာချက်ထုတ်ပြန်တည်ပြထားပါတယ်။အမေရိကန်ကျဆင်းစစ်သည်တွေရဲ့ရုပ်လောင်းတွေတင်ဆောင်လာတဲ့အမေရိကန်လေတပ်က C-17 အမျိုးအစားလေယာဉ်ဟာမြောက်ကိုရီးယားဝန်ဆန်းမြို့ကနေထွက်လာပြီးတောင်ကိုရီးယားနိုင်ငံဆိုးမြို့တော်နီးကဩစတန်လေတပ်စခန်းကိုထွက်ခွာလာတဲ့အကြောင်းနဲ့တရားဝင်လွှဲပြောင်းတဲ့အခမ်းအနားကိုလည်းအဟုလာတရားနေ့ဩစတန်လေတပ်စခန်းမှာပဲကျင်းပသွားမှာဖြစ်တဲ့အကြောင်းနဲ့ကြေညာချက်ကဖော်ပြထားတာပါ။ကျဆင်းစစ်သည်အလောင်းတွေလွှဲပြောင်းမှုဟာအောင်မြင်တဲ့လုပ်ငန်းစဉ်တစ်ခုဖြစ်နေလေကုလသမဂ္ဂကိုကဲတပ်ဖွဲ့နဲ့တောင်ကိုရီးယားခြေဆိုင်အမေရိကန်တပ်ဖွဲ့တွေရဲ့တမ်းမှုဖြစ်သူဗိုလ်ချုပ်ကြီးဗင်ဆင်ဘရော့စ်ကပြောဆိုပါတယ်။ရုပ်လောင်းတွေတည်ဆောင်လာတဲ့အမေရိကန်စစ်လေယာဉ်ကတော့ဒီနေ့နောက်ပိုင်းမှာပဲတောင်ကိုရီးယားကိုရောက်လာခဲ့တာပါ။ဒီချိန်ထဲမှာပဲအမေရိကန်အရာရှိတွေထံကထရက်ကားနှစ်စီးစာတစ်သားတစ်တာတွေကိုမြောက်ကိုရီးယားကမချသေးရင်ငါပဲလက်ခံရယူခဲ့ကြောင်းလဲတောင်ကိုရီးယားတပ်တမန်တပ်ဝင်ကိုကူကားပြီးတောင်ကိုရီးယားနိုင်ငံကရုံးဟတ်သတင်းကဖော်ပြခဲ့ပါတယ်။ဒီနေ့တောက်ချာနေ့ဟာ1950ကနေ53အထိဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲအဆုံးသတ်ခဲ့တဲ့စစ်ပညာရေးဆရာချုပ်ကိုလက်မှတ်ရေးထိုးပြီးတောင်မြောက်ကိုရီးယားနှစ်နိုင်ငံဖြစ်တရားဝင်စတင်တူထောင်ခဲ့တဲ့65နှစ်ပြည့်လည်းဖြစ်ပါတယ်။အမေရိကန်ကြာဆုံးစစ်တီတွေရဲ့ကျွင်းချံရုပ်လောင်းတွေလွှဲပြောင်းပေးအစီအစဉ်ကိုတော့အမေရိကန်သမ္မတထော်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တို့ရဲ့ပြီးခဲ့တဲ့ဇွန်လတဲ့စင်ကာပူနိုင်ငံကထိပ်သီးအစည်းအဝေးပွဲမှာသဘောတူခဲ့ကြတာဖြစ်ပါတယ်။